ပြည်ပြည်ဆိုင်ရာလူညင်ချက်နာဝင်ဖွဲ့ Amnesty International ကမြန်မာနိုင်ငံရဲ့အစိုးရအသစ်အနေနဲ့လူခွင့်ရေးပြည်ပြောင်းလဲမှုများကိုဦးစားပေးလှုပ်ဆောင်ပြီးစစ်တပ်ရဲ့ချိုးဖောက်မှုတွေကိုဟန့်တားဖို့တောင်းဆိုလာတဲ့ညင်ညာချက်ကိုနိုဝင်ဘာလ24ရက်နေ့ရက်စွဲထုတ်ပြန်ညင်ညာခဲ့ပါတယ်။မြန်မာနိုင်ငံမှာလောလောလတ်လတ်ရွေးကောက်တင်မြှောက်ခံထားရတဲ့ NLD အစိုးရအသစ်အနေနဲ့ပထမသက်တမ်းအတွင်းပြည်ပြောင်းလဲမှုတွေလှုပ်ဆောင်နိုင်ခဲ့ခြင်းမရှိတဲ့အတွက်အခုချိန်မှာလူခွင့်ရေးဆိုင်ရာပြည်ပင်ပြောင်းလဲမှုတွေကိုဦးစားပေးလို့ဆောင်တဲ့ကြောင်းစင်ညာချက်တွေမှာတိုက်တွန်းထားပါတယ်။ AI ကထုတ်ပြန်တဲ့အချက်ဆက်ချက်ပါဝင်တဲ့လူခွင့်ရေးအစီအစဉ်မှာလွတ်တော်ကိုယ်စားလှယ်တွေအားလုံးအနေနဲ့လည်းလူတိုင်းလူခွင့်ရေးကိုလေးစားမြင့်တင်ဖို့ဂတိကူပြုကြဖို့တိုက်တွန်းထားပါတယ်။စစ်မှတ်ဖြစ်ပွားနေတဲ့ဒေသအချို့ပါဝင်လူနည်းစုတိုင်းရင်းသားဒေသတော်တော်များများမှာရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိဘဲရခိုင်ပြည်နယ်အတွင်းလူသန်းခွဲလောက်မဲပေးခွင့်မရှိခဲ့ကြောင်းလည်းစင်ညာချက်တွေမှာပေါ်ပြပါရှိပါတယ်။အစိုးရအနေနဲ့ပြည်နေတဲ့ဥပဒေတွေကိုပြုပြင်ပြောင်းလဲဖို့စစ်တပ်ဘက်ကလည်းတာဝန်ယူမှုတာဝန်ခံမှုရှိဖို့အပါအဝင်လူသားချင်းစာနာမှုဆိုင်ရာအရေးပေါ်အခြေအနေတွေဖြစ်နေတာကိုလည်းစင်ညာချက်ထဲမှာထောက်ပြထားပါတယ်။ AI ရဲ့ Asia Pacific ဆိုင်ရာညွှန်ကြားရေးမှူးယာမီနီမစ်ရှာကတော့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရဟာပထမသက်တမ်းမှာလူခွင့်ရေးအခြေအနေတွေကိုတိုးတက်အောင်လုပ်ဖို့ဆန္ဒနယ်ပါခဲ့ပြီးအခုချိန်မှာပြည်သူပေးရတဲ့အာဏာသစ်ကိုသုံးပြီးလူခွင့်ရေးကိုအလေးပေးတဲ့အရေးကြီးတဲ့ပြည်ဝင်ပြောင်းလဲမှုတွေလုပ်ဖို့အချိန်ကောင်းပဲလို့တိုက်တွန်းပြောဆိုထားတာကိုလည်းကြီးညာချက်မှာဖော်ပြထားပါတယ်။